2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုနှစ်နဲ့ချီစုံစမ်းစစ်ဆေးမှုမှာရှေ့နေချုပ်ဂျက်ဖ်ဆက်ရှင်ကမကြီးကြပ်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပြစ်တင်လိုက်ပြီးဒီကနေ့အင်္ဂါနေ့မှာတော့ရှေ့နေချုပ်ဂျက်ဖ်ဆက်ရှင်ကိုထပ်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လိုက်ပါတယ်လုတ်ကြံဖန်တီးထားတဲ့ရုရှားရေစုံစမ်းစစ်ဆေးမှုဆက်ပြီးတော့လုံနေရတဲ့အကြောင်းရင်းကဂျက်ဖ်ဆက်ရှင်ကသူ့ဘေးထွက်နေမယ်ဆိုတာကိုမပြောခဲ့လို့ဖြစ်တယ်လို့သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်အချိန်ကုန်ငွေကုန်လူတွေလည်းဒုက္ခရောက်ကြရပြီးဒီကိစ္စမှာပေါင်းပြီးတော့ကြံစည်ခဲ့တာမရှိဘူးဆိုတာကို sessions အနေနဲ့ပို့ပြီးတော့သိထားတယ်လို့လည်းသမ္မတကရေးသားခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုရှိသလားနောက်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကိုရာဇခထုတ်တာမှာသမ္မတအနေနဲ့တရားရေးကိုဆွတ်ဖက်ခဲ့သလားဆိုတဲ့အပေါ်ကြီးကြပ်စုံစမ်းမှုကနေလွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကရှင်းနေကျုပ်ဆက်ရှင်ကဝင်မပါတော့ပဲဘေးထွက်ရှောင်ရှားလိုက်ပြီးတဲ့နောက်အထူးစုံစမ်းရေးမှူး Robert Mueller ကဦးဆောင်ခဲ့တာဖြစ်ပါတယ် FBI အကြီးအကဲဟောင်း Comey ရာဇခဖယ်ရှားခံရပြီးရပ်ပိုင်အတွင်းမှာပဲဒီရေးစုံစမ်းစစ်ဆေးမှုကိုအထူးစုံစမ်းရမှုမူလာကဦးဆောင်ဖို့ဒုတိယရှင်းနေချုပ် Rod Rosenstein ကကြေညာခဲ့တာပါသမ္မတထရန့်ဘက်ကကန့်ကွက်တဲ့ကြားကပဲအခုလိုဆောင်ရွက်တာဖြစ်ပါတယ်သမ္မတထရန့်ရဲ့ရွေးကောက်ပွဲကာလကစပြီးရွေးကောက်ပွဲအနိုင်ရတဲ့အထိဒီဇိုင်းမှတ်မှတ်ထောက်ခံခဲ့တဲ့အရင်အလာဘားမှာအထက်လွှတ်တော်အမဟောင်း Sessions အနေနဲ့ရှင်းနေချုပ်အဖြစ်ခန့်အပ်ခံရခြင်းမှာတော့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့ဆက်နွယ်သူတွေစုံစမ်းရေးမှာပါဝင်မှုကိုတားမြစ်တဲ့တရားရေးဌာနရဲ့အစဉ်အလာအတိုင်းလိုက်နာရတာဖြစ်ပါတယ်။ရှင်းနေချုပ် sessions မှာကအကျိုးစီးပွားဆိုင်ရာပြစ်ပခါနှစ်ခုရှိနေတာပါ။သူကထရန့်ကိုအခိုင်အမာထောက်ခံသူတဦးဖြစ်ခဲ့သလိုသမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်းမှာလည်းအမေရိကန်ဆန်ရရုရှားတန်အမတ်ကြီးနဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။